ဂျပန်နိုင်ငံရဲ့လုံခြုံရေးရဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးအခြေအနေကိုရရှိနေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးချင်းချောက်မှုအန္တရာယ်ကြီးထွားလာနေတာကိုယုံကြည်ပြီးဝန်ကြီးချုပ်ဆူအာဘေကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စွန့်တမ်းမှုတွေဟန်တားနိုင်မှုအမေရိကန်တောင်ကိုရီးယားနဲ့လက်တွဲကျူးကန်းသွားမှာဖြစ်ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကဒီကနေ့ပဲတင်းတော်တွေကိုပြောဆိုလိုက်ကြပါ။ကာဝေးယူဆွေးနွေးမှုကိုအကောင်အောင်ဆောင်ရရန်မှာဂျပန်နိုင်ငံသားတွေရဲ့ဘဝရင်းနှီးချင်းချင်းနေထိုင်နိုင်မှုအတွက်သမကနိုင်ငံသားတွေကိုအကောက်အွယ်ပေးဖို့လည်းလိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ရန်ပစ်ဖြစ်နေတဲ့တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားဆက်သွယ်ရေးလမ်းကြောင်းပြန်ဖွင့်ခဲ့တာပါဝင်မြောက်ကိုရီးယားကောင်ဆောင်ကိမ်ဂျွန်ကတောင်ကိုရီးယားပေါ်မကြာရင်ငါဆက်လို့ပြောပြပြောဆက်ဆံလာနေရတယ်လို့ဂျပန်ကြီးချုပ်ကတိုင်းရရင်ညွှန်ပြောဆိုသွားတာမျိုးတော့မရှိပါဘူး။မနေ့ကတော့တင်းမာမှုတွေနှိမ့်နေကြီးထွားလာနေတဲ့တောင်နဲ့မြောက်ကိုရီးယားတို့ခြားဆက်ဆံရေးတွေတိုးတက်အောင်ကျိုးပန်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံတွေဆက်ကဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်ဖွင့်လှစ်ပေးခဲ့တာပါ။